ပြောနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်တင်တဲ့အကြောင်းအရာတွေအပေါ်တင်းကျပ်တဲ့ဥပဒေတစ်ခုပြထမ်းလိုက်တာနဲ့နိုင်ငံပိုင်သတင်းဌာနရုံးချုပ်တွေကိုသမ္မတသွားကြည့်လာတဲ့ဟာလူ့အဖွဲ့အစည်းအပေါ်ထိန်းချုပ်တာတွေပိုလို့ဖို့သမ္မတရှိခြင်းဖြစ်ရဲ့ကြိုးပမ်းချက်အရေးလက္ခဏာတွေဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်။ဒါပေမဲ့အဲ့ဒါကိုကပဲတင်းတင်းကျပ်ကျပ်လုပ်တာရဲ့အကန့်အ တရုတ်ကွန်မြူနစ်ပါတီဟာဘယ်တော့မှနဲ့မှမတူအောင်ကြီးမားတဲ့လွှမ်းမိုးမှုလုပ်ဖို့ကြိုးစားနေတာပါ။လွန်ခဲ့တဲ့3နှစ်နီးပါးမှာအာဏာရလာကြတဲ့ကသမရရှိဟာတရုတ်လူ့အဖွဲ့အစည်းအပေါ်ထိန်းချုပ်တာတွေကိုပိုတိုးပြီးလှုပ်လာပါတယ်။သဘောထားခွဲလဲသူတွေကိုနှိမ်နှင်းဖြိုခွဲပြီးတရုတ်ကွန်မြူနစ်ပါတီရဲ့အမြင်မှာတည်ငြိမ်မှုကိုချင်းချောက်တယ်လို့ယူဆသူဘယ်သူကိုမှဆိုထိန်းသိမ်းတာတွေပိုလှုပ်လာတာပါ။ဂီတနဲ့အနုပညာတွေဟာတရုတ်ဆိုရှယ်လစ်တန်ဖိုးတွေကိုထင်ဟတာမျိုးသမရရှိကဖြစ်ချင်ပါတယ်။ပြီးခဲ့တဲ့နှစ်ကဆိုရင်ပါတီဝင်တွေအနေနဲ့ခောက်တီးရိုက်အားကစားမလုပ်ဖို့တီးခြားတွေ့ဆုံတာမျိုးမလုပ်ဖို့နဲ့ပါတီကိုမဝေဖန်ဖို့ကွန်မြူနစ်ပါတီကအမိန့်ထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာသမရရှိနဲ့တခြားတာဝန်ရှိသူတွေပါတီကကြောတောင်နောက်ခံပေးထားတဲ့သတင်းဌာနတွေကိုတွားကြည့်ခြင်းအတွင်းအယ်ဒီတာတွေသတင်းထောက်တွေအနေနဲ့ပါတီအပေါ်လုံးဝတစ္ဆာခံကြဖို့အတွေ့အခေါ်နိုင်ငံရေးနဲ့လုံရက်တွေမှာပါတီရဲ့ခေါင်းဆောင်တွေကိုအနိကစောင့်ကြည့်လိုက်နာဖို့အမှားစကားပြောခဲ့ပါတယ်။